ပန်ကိုလေ့လာနေတဲ့ဟိုလေ့လာသူတယောက်အနေနဲ့ဆိုလို့ရှိရင်တော့ပေါ့နော်ကျွန်တော်ယုံကြည်တာကတော့ကျွန်တော်တို့မြန်မာနိုင်ငံပြည်ပြင်ကြောင်းလေးကာလမှာကျွန်တော်တို့နိုင်ငံရေးသမားတွေအနေနဲ့ကျွန်တော်တို့ political virtue လို့ခေါ်တဲ့နိုင်ငံရေးကိုရှင်တရားရှိဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်။ယုံကြည်ရတဲ့အကြောင်းရင်းလေးတွေလည်းကျွန်တော်မှာရှိပါတယ်။ကျွန်တော်တို့ဒီနိုင်ငံရေးကိုရှင်တရားကောင်းမှုဆိုတာကတော့ဒီနိုင်ငံရေးသမားတွေအနေနဲ့ပေါ့နော်သူတို့ရဲ့ကိုယ်စီပွားသူတို့ရဲ့ပါတီသူတို့ရဲ့အဖွဲ့အစည်းတွေရဲ့အကျိုးစီးပွားတွေကိုဟိုဥထိတ်မထားဘဲနဲ့စီစီလူလူရဲ့အကျိုးစီးပွားနိုင်ငံတစ်ခုလုံးရဲ့အကျိုးစီးပွားကိုဥထိတ်ထားပြီးတော့ဆောင်ရွက်နိုင်တဲ့ဆောင်ရွက်ကြိုတဲ့ကျွန်တော်တို့နိုင်ငံရေးအကျင့်ဒီလာနိုင်ငံရေးကိုရှင်တရားကိုပဲကျွန်တော်ပြောတာဖြစ်ပါတယ်ဆိုတော့ဒီကျွန်တော်တို့ဒီနိုင်ငံရေးကိုရှင်တရားကောင်းမွန်တဲ့နိုင်ငံရေးသမားတွေဘာဖြစ်လို့လိုအပ်ရတာလဲဆိုတော့ကျွန်တော်တို့ဒီမိုကရေစီစနစ်နဲ့သွားတဲ့အခါမှာဒီမိုကရေစီစနစ်မှာကျွန်တော်တို့လူအများစုရနေပြီးတော့နိုင်ငံချင်းရဲ့အလေးထားလေးတွေလည်းဆက်ပါလာရပါတယ်အဲဒီလိုအချိန်အခါမျိုးမှာနိုင်ငံရေးသမားတွေကမိမိတို့ရဲ့ထင်ပေါ်ကျော်ကြားမှုမိမိတို့ရဲ့လူလူကြားမှာထင်ပေါ်ကျော်ကြားမှုဆိုတဲ့အရာကိုမငဲ့ွက်ခဲနဲ့မှန်တာကိုမှန်တဲ့အတိုင်းပြည်သူလူထုကိုရဲဝံကိုချပြဖို့လိုအပ်ပါတယ်အဲဒီလိုမျိုးချပြမှသာဖြင့်ကျွန်တော်တို့ဒီမိုကရေစီဟာရှေ့ကိုကျွန်တော်တို့ပြည်သူ့စကားကိုဟိုရှေ့ကိုတင်နိုင်နိုင်မှာဖြစ်ပါတယ်ကျွန်တော်တို့ထင်တာတဲ့ဥပမာကိုပြောရမယ်ဆိုလို့ရှိရင်ကမ္ဘာမှာထင်တာတဲ့ဥပမာကိုကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့အမေရိကန်ပြည်အောင်စုရဲ့သူတရားမြောက်သမ္မတကြီးဂျွန်အဒမ်ဆိုတော့နော်ဆိုတော့အဲဒီကာလတုန်းကဆိုလို့ရှိရင်ကျွန်တော်တို့ American Republic က American ပြည်အောင်စုဟာအင်တန်နီနယ်ဆိုတဲ့ကာလဖြစ်ပါတယ်။အဲဒီအချိန်မှာကျွန် Adams ကပြင်းပြင်းနဲ့စစ်ပြီးဖို့သူ့အနေနဲ့မြင်းချက်ထုတ်ခဲ့ပါတယ်။ဒါပေမဲ့အဲဒီအချိန်မှာစီဂျူလူလူကပြင်းပြင်းနဲ့စစ်ပြီးနေကြတာပါသမရာကြီးကို။ဒါပေမဲ့သမရာကြီးကသူ့နိုင်ငံရဲ့သူ့လူမျိုးကောင်းကျိုးသူ့ပြည်သူလူထုရဲ့ကောင်းကျိုးရှေးရီးကိုမျှော်တွေးပြီးတော့ပြည်သူလူထုရဲ့လက်တလောဆန္ဒကိုအခြေခံပြီးတော့မလုတ်ကင်ခဲ့ပဲနဲ့အမျှော်မြင်ရှိရှိနဲ့ဆုံးဖြတ်ခဲ့တဲ့အတွက်လုံးရည်ရဲ့အမေရိကန်ပြည်တော်စုဟာပြင်းပြင်းနဲ့အမီးတွေကိုရောက်သွားရောက်မသွားခဲ့ဘူးပေါ့နော်ဆိုတော့အဲ့ဒီဥပမာမှာကြည့်မယ်ဆိုလို့ရှိရင်ပြည်သူလူထုရဲ့တက္ကသိုလ်ဆန္ဒကိုဦးစားမပေးဘဲနဲ့သူ့ရဲ့နိုင်ငံရေးအကျင့်ဒီလာကိုယုံယုံကြည်ကြည်နဲ့ပြည်သူလူထုအတွက်ဆုံးဖြတ်ခဲ့တဲ့ကျွန်တော်တို့သာရကတစ်ခုတွေ့ရပါတယ်ဒါပေမဲ့အကျိုးဆက်အနေနဲ့ကတော့သူ့ရဲ့ဒုတိယမြောက်သမရသက်တမ်းကိုသူ့အနေနဲ့ဆွံ့လုပ်ခဲ့ရပါတယ်ဒါပေမဲ့လည်းသူဟာဒါကိုရေရုံဝန်ရင်ဆိုင်ပြီးတော့သူ့ရဲ့ဆုံးဖြတ်ချက်ကိုသူဒီကဘုံနဲ့ဆောင်ရမ်းခဲ့ပါတယ်။ဆိုတော့ဒီဥပမာကိုကြည့်ပြီးတော့ကျွန်တော်တို့ဒီမိုကရေစီအင်တာမနုနယ်ရေးရဲ့မြန်မာနိုင်ငံမှာလည်းအဲဒီလိုမျိုးနိုင်ငံရေးကိုကျင်းပြီးလားနိုင်ငံရေးကိုကျင်းတရားကောင်းမွန်တဲ့နိုင်ငံရေးသမားတွေအများအများလိုအပ်ပါတယ်။အဲဒီလိုမျိုးနိုင်ငံရေးသမားတွေပေါ်ပေါက်လာမှသာလေကျွန်တော်တို့ရဲ့ဒီမိုကရေစီအကြောင်းလဲဟာရှေ့ကိုရောက်တဲ့ရောက်ပြီးတော့ကျွန်တော်တို့ရှိလာတဲ့အခက်အခဲတွေကိုလည်းကျွန်တော်တို့အအောင်မြင်မြင်နဲ့ကျော်လွှားနိုင်မှာဖြစ်ပါတယ်။ဆိုတော့ကျွန်တော်ယုံကြည်တာကတော့ကျွန်တော်တို့ဒီမိုကရေစီအကြောင်းလဲသွားနေတဲ့နိုင်ငံတစ်ခုမှာကျွန်တော်တို့ဒီနိုင်ငံရေးကိုကျင့်ပြီလားနိုင်ငံရေးကိုကျင့်တရားကောင်းမွန်တဲ့နိုင်ငံရေးသမားတွေအများအများလိုအပ်တယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်က burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်